ကျမရဲ့ရာဆိုရင်မှုတွေရှိနေတဲ့ကြားမှာပဲပုပ်ဟမ်မနီဖရန်စစ်ဟာကက်သလစ်သာသနာရဲ့အချိန်အကြာဆုံးဝတ်ပြုဆုတောင်းပွဲတစ်ခုဖြစ်တဲ့စနေနေ့ညပိုင်းအီစတာဝတ်ပြုပွဲကိုနှစ်နာရီကျော်ကြာတက်ရောက်ကြီးမှုဆုတောင်းပေးခဲ့ပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့အကြီးအကဲဟာအခုလပိုင်းတွေထဲကျမရဲ့ရုပ်ရော်လာမှုတွေစတိုက်ကြုံတွေ့နေရတာပါ။တောက်ကြနေ့ကလည်းရောမမြို့ကကော်လိုစီယံအမိုးပွင့်ဘဲဥပုံတံဆက်ယုံကြီးထဲမှာကျင်းပတဲ့ခရစ်တော်ကားစင်တင်ခံရတဲ့နေ့Good Friday ဝတ်ပြုပွဲကိုနောက်ဆုံးမိနစ်ပိုင်းအလိုကျမှကျမရဲ့အကြောင်းပြချက်နဲ့မတည့်အောင်နိုင်ခဲ့ပါဘူး။စနေညမှာတော့ Vatican နန်းတော်ထဲကအထင်ကြီးစိန့်ပီတာဘာဆီလီကာကျောင်းတော်ကြီးမှာကျင်းပတဲ့ဝတ်ပြုပွဲကိုတည့်အောင်နိုင်ခဲ့ပေမဲ့သူ့အသံကတစ်ခါလေမှာတိမ်းသွားသလိုအသက်ရှူမွားလို့ဖြစ်နေတာကိုတွေ့မြင်ခဲ့ရပါတယ်။ဒါပေမဲ့ပုပ်ယိုဟန်မင်းကြီးဖရန်စစ်ဟာတမျက်နာကျော်ရှည်လျားတဲ့ကိုကျင့်သီလဆိုင်ရာတရားတော်အပါဝင်သူပြစ်စင်လာတဲ့တရားတွေကိုအဆုံးထိမွေးချနိုင်ခဲ့ပြီးပရိသတ်ကိုပြုံးပြီးလက်ဝေရမ်းပြကဘီတက်ကလထိုင်နဲ့ပြန်လဲထွက်ခွာသွားခဲ့ပါတယ်။ပုံရမင်းကြီးဟာဒီနေ့တနင်္ဂနွေနေ့မှာတော့စိန့်ပီတာယင်ပြင်ကဆူတောင်းပွဲကိုဘာဆီလီကာကျောင်းတော်လေသာဆောင်ကတဆင့်တနေ့မှာနှစ်ကြိမ်ချင်းမြင့်တဲ့ကောင်းချီးမင်္ဂလာနဲ့တဝင်းလာကိုဖတ်ကြားပြီးအီစတာပွဲတော်ကိုအဆုံးသတ်ဖို့စီစဉ်ထားပါတယ်။အီစတာပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အရေးကြီးဘာသာရေးပွဲတော်တစ်ခုဖြစ်ပြီးအီစတာတနင်္ဂနွေနေ့မှာခရစ်တော်တပန်ပြန်ရှင်သန်ထမြောက်တော်မူတဲ့အထိမ့်မှယုံကြည်ကျင်းပကြတာဖြစ်ပါတယ်များ။